နှစ်ပတ်သက်ပွဲတွေအပြင်းထန်ဖြစ်နေချိန်မှာပဲတရုတ်ရဲ့ဂျာဝင်ညှိနှိုင်းမှုကြောင့်မနေ့ကြာတာပတိနေ့ကတရုတ်မြန်မာနယ်စပ်မှာ
ကချင်လက်လက်ရေးအဖွဲ့ နှစ်ဖက်ဆိုင်ပွဲပြင်းထန်နေချိန်တရုတ်အစိုးရရဲ့ဂျာဝင်ညှိနှိုင်းမှုကြောင့်ဖေဖော်ဝါရီလ၁ရက်နေ့ကတရုတ်မြန်မာနယ်စပ်ရွံ့နံပြည်နယ်ဒယ်လီမှာ
ဆွေးနွေးပွဲရလနဲ့ပတ်သက်လို့နှစ်ဖက်လုံးကတရားဝင်ထုတ်ဖော်ပြောကြားခြင်းရှိသေးပါဘူးဆွေးနွေးပွဲလုပ်လဲတိုက်ပွဲတွေဖြစ်နေတာကြောင့်ညှောင်းနှင်းချက်သိမ်းရှိပေမယ့်ဒီတစ်ခေါက်နှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးမှုကတော့ထူးခြားတယ်လို့မြင်ကြောင်းကချင်စစ်ပြေးဒုက္ခသည်ကူညီခဲ့စေရေးအဖွဲ့ပြောခွင့်ရဆရာဦးနော်တောင်ကဗီဒီယိုကိုပြောပါတယ်။အမေကတော့ဆိုအပြီးဆိုရှ ီတဲ့ဒီဆုံးရဆိုတော့အဲနေနေထူရှာမှုရှိလားမလားတော့ဒါကျွန်တော်တို့ကတော့မျက်မြင်ချက်ပြန်တော့ရှိတာပေါ့ဒီကိုယ်တိုင်းကျွန်တော်ကအဲနေစတိပင်လုံးလေးပါလေကိုဗစ်ဆိုလို့ရှိနေတဲ့ဘက်ကတိုက်ပွဲကြီးပါလေပြင်းထန်လာတာဟာဒီတိုက်ပွဲကြီးအဲနေနေရှင်းနေရေးဆိုပြီးမှပေါင်းတင်တက်ပြီးမှကျွန်တော်ကအဲ့ဒါကြည့်ရချင်အားပေးရတယ်ပါရတော့ရှိနေတာတွေ့ရပါတယ်ခင်ဗျာ
အဲ့တော့အခုတရုတ်ဘက်ကဂျာဝင်ပြီးတော့ညှိနှိုင်းဆောင်ရွက်ပေးနေတဲ့အနေအထားပေါ့အဲ့ဒီမှာတချင်ကောင်းကောင်းတွေရောမြန်မာစစ်တပ်ကရောနှစ်ဖက်စလုံးကိုတိတိကျကျဖိအားပေးနိုင်တယ်လို့ရောထင်လားဘယ်လိုမြင်လဲရှင
်တရုတ်ကနိုင်ငံပြည်နဲ့လည်းကျွန်တော်တို့ကဒီဘက်ကဆိုတော့နာတမတော်နေနဲ့လက်နာမှုဆိုရင်ဆိုတော့အထူးအမရှိနေခင်ဗျာဒီညှိနှိုင်းတဲ့လည်းကျွန်တော်လက်ရှိတိုင်းမှာသူတို့ဒါလည်းနာမှုမရှိဘူးသူတို့ရှိတော့ဒါမြင်နိုင်ပြီမယ်လို့အတိအကျမရှိဘူးသူတို့ဆီတဲတော့အရှင်မပြေနိုင်ဘူးလို့ထင်တယ်သူတို့မတတ်မတော်တော့ဒါသူတို့လို့ရှင်းလင်းနေရတော့ဆက်ပြီးတော့လုပ်ကြမယ်လို့ကျွန်တော်အနေနဲ့အဲ့လိုပဲညီ
အခုလိုဆွေးနွေးပွဲတွေလုပ်တိုင်းမြန်မာစစ်တပ်ကအချိန်ကြီးအချိန်ညှင်းနေနီးဗျူဟာကတော့အပြုသဘောမဆောင်ကြောင်းအမေရိကန်ပြည်ထောင်စုအခြေစိုက်ကချင် Alliance ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂျမ်ဆန်းက VOE ကိုပြောပါတယ
်ဒီလိုတွေ့တဲ့အချိန်တိုင်းမှာသူကြီးအကြပြာပြီးပြေးမှုရတော့တကယ်ကိုအတုံးမကြောက်ဘောနော်တပ်ပကနေပြီးတော့သူကြီးရပြာပြီးရဲ့ကျွန်တော်ဒီနေ့ဆက်တဲ့ပြင်လုံး၃00ကျော်ပဲသူရောဒီလိုပါပဲကျွန်ရဲ့ခေါင်းဆောင်နဲ့တွေ့တဲ့အချိန်မှာသူကြီးရတင်းချက်တာတို့အဲဒီပြူစုတို့ချိန်ချောက်တာမျိုးတွေချင်းနေတင်းနေပါပဲကြာရရတော့မကောင်းပါဘူး
ဒါကြောင့်လည်းမြန်မာစစ်တပ်အပေါ်နိုင်ငံတကာဖိအားတွေပိုးပြီးရရှိအောင်ဆောင်ရွက်နေကြောင်းသူကအခုလိုပြောပါတယ်
အရေးရှိတာရေကျွန်တော်ကတော့ခုဒီဖြစ်နေတဲ့ဖြစ်ပျက်နေတဲ့ကိစ္စတွေကိုနိုင်ငံတကာကောင်းဆောင်တဲ့ကျွန်တော်အမေရိကန်နိုင်ငံရဲ့ဆိုရတွေကိုအဲကျွန်တော်ဖြစ်ပျက်တွေကအကုန်လုံးကျွန်တော်ရရှင်းပြတဲ့အခြေအနေကိုကျွန်တော်လုပ်နေပါတယ်။နောက်တစ်ခုကတော့ကျွန်တော်ကနေပြီးတော့အခုဖြစ်ဆိုရတက်ကနေပြီးတော့ကျူးလွန်ခဲ့တဲ့ပြစ်မှုတွေပေါ့နော်။ဒီလူစုတွေပြစ်မှတ်ထားတာပြစ်ခတ်တာမျိုးတွေဟာရီကကျွန်တော်အကုန်လုံးကျင်းတဲ့အကောင်တို့အဖြစ်ပြက်ကိုအကောင်တို့ဆိုတိတိကျကျရေးဖတ်ထားပါတ
ယ်မြန်မာတက်မတော်နဲ့ KIA ကြားဇန်နဝါရီလ22ရက်နေ့ကစတင်ပြီးကချင်ပြည်နယ်စွန်ပရာဘုံမြို့နယ်တနိုင်းမြို့နယ်မှာတိုက်ပွဲစတင်ဖြစ်ပွားခဲ့ပြီးတဲ့နောက်ဇန်နဝါရီလ26-29မှာမြန်မာစစ်တပ်ကစစ်ပြေးဒုက္ခသည်တွေရှိတဲ့နေရာဘက်လေယာဉ်နဲ့ဗုံးကျဲတိုက်ခိုက်မှုတွေကြောင့်အရက်သား5ဦးသေဆုံးပြီး10ဦးကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်အရက်သားတွေရဲ့ထိခိုက်သေဆုံးမှုနှုန်းဟာတိုးလာပွဲရှိကြောင်းကချင်ဒုက္ခသည်ကုညီရေးအဖွဲ့ကသတိပေးကြေညာထားပါတယ်ရှင်